Sony ရုပ်ရှင်ထုတ်လုပ်ရေးအင်တာနက်ဖောက်ထွင်းခံရမှုနောက်ွယ်မှာမြောက်ကိုရီးယားရှိနေတယ်ဆိုပြီးအမေရိကန်တို့ကသတ်မှတ်ထားတယ်လို့သတင်းတွေကဖော်ပြပါတယ်။ဒီလိုအင်တာနက်ဖောက်ထွင်းတိုက်ခိုက်ခံရမှုကြောင့်လုံခြုံရေးဆိုင်ရာဆိုးရိမ်မှုတွေကိုဖြစ်စေပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုလှုပ်ကြံဖို့ကြံစီတဲ့အကြောင်းဇက်လန်းစင်ရိုက်ကူးထားတဲ့ရုပ်ရှင်ဇာတ်ကားပြသမဲ့အစီအစဉ်ကိုလည်း Sony ရုပ်ရှင်ထုတ်လုပ်ရေးကပေးဖြတ်လိုက်ပါတယ်။အခုအင်တာနက်ဖောက်ထွင်းမှုဟာမြောက်ကိုရီးယားနဲ့ဆက်ဆက်မှုရှိတယ်လို့စုံစမ်းစစ်ဆေးရေးမှုတွေတွေ့ရတယ်လို့လည်းအမည်မဖော်လို့တဲ့အမေရိကန်အရာရှိတို့ကပြောပါတယ်။အခုအင်တာနက်ဖောက်ထွင်းခံရမှုကြောင့်ထောင်ပေါင်းများစွာသောစာရွက်စာတမ်းတွေပေါက်ကြားခဲ့တယ်လို့ဒီအင်တာဗျူးရုပ်ရှင်ကားနဲ့ပတ်သက်ပြီးလည်းအကြမ်းဖက်ချင်းချောက်ခံရမှုတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်စုံစမ်းစစ်ဆေးသူတွေကဘလို့ဆုံးဖြတ်အတည်ပြုမှာလဲဒီကိစ္စကိုအင်ဗျူရောကဘလို့တုံ့ပြန်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီအင်တာဗျူးရုပ်ရှင်ဇာတ်လမ်းကိုရုပ်ရှင်ယုံကြည်တွေမှလုံခြုံရေးဆိုရင်မှုကြောင့်မပြတော့ဖို့ဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ဟောလိဝုဒ်ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီ Sony Pictures ကလည်းဒီဇင်ဘာ25ရက်နေ့ယုံတင်ပြသမဲ့အစီအစဉ်ကိုရပ်ဆိုင်းထားတယ်လို့မနေ့ကပြောပါရယ်။ Sony ရုပ်ရှင်ထုတ်လုပ်ရေးကဒီရုပ်ရှင်ကားကိုလက်တလောထုတ်မဲ့အစီအစဉ်လည်းမရှိပါဘူး။ဒီအင်တာဗျူးရုပ်ရှင်ကားပြသပွဲကိုကြည့်ရှုသူတွေကိုယဉ်နှင့်ပွဲကံကြမ္မာနဲ့ရင်ဆိုင်ရပါစေမယ်လို့လည်းငြိမ်းချမ်းရေးကိုစောင့်ရှောက်သူများလို့ကိုနာမည်ပေးထားတဲ့ Internet ဖောက်ထွင်းသူ Hacker အဖွဲ့ကအစောပိုင်းတုန်းကပြောဆိုထားတာပါ။ဒီအဖွဲ့က2000ခုနှစ်စက်တင်ဘာ17ရက်အမေရိကန်တို့တိုက်ခတ်ခံရတာကိုမှီညံ့ပြောဆိုပြီးလူတွေအနေနဲ့ဒီအင်တာဗျူးရုပ်ရှင်ကပြသမဲ့ရုပ်ရှင်ယုံနေနဲ့ဝေးဝေးနေကြဖို့သတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အမိမြေလုံခြုံရေးဌာနကတော့ရုပ်ရှင်ယုံနေကိုတိုက်ခိုက်မယ်ဆိုတဲ့ခိုင်မာတဲ့ထောက်လှမ်းရေးအချက်အလက်မရှိဘူးလို့ပြောပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းအခုချင်းချောက်မှုကိုသိပြီးအလေးနဲ့မထားပါဘူး။လူတွေရုပ်ရှင်ကြည့်ကြပါလို့သူ့အနေနဲ့အားပေးပြောဆိုတယ်လို့လည်းပြောထားပါတယ်ရှင်။